ရောဂျာရီတင်ဆောင်လာတဲ့သမောတစ်စင်းဟာအိန္ဒိယသမုတ်တရားရဲ့ဒီအန်ဒမန်နဲ့နီကိုဘာကျွန်းစုတွေအနီးမှာရှိနေတယ်လို့နောက်ဆုံးသိထားပြီးတော့အဲ့ဒီသမောပေါ်ပါတဲ့လူ185ဦးကိုရေးဖို့ကတင်ကြဖို့ကုလသမဂ္ဂကစနေနေ့ကတိုက်တွန်းတောင်းဆိုထားပါတယ်။အဲ့ဒီထဲမှာ80လောက်ဟာကလင်းငယ်တွေဖြစ်ကြပြီးတော့88ဦးကမျိုးသမီးတွေဖြစ်တယ်လို့ UNICEF ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တင်ပေါ်မှာပါတဲ့လူ10ဦးထက်မနည်းအတော်လေးစိုးရိမ်ရတဲ့အနေအထားမှာရှိနေပြီးတော့တခြားသတင်းတစ်ခုမှာတော့သူတို့ရဲ့အားလုံးသေဆုံးကုန်ပြီလို့သိရတဲ့အကြောင်းလဲကုလထုတ်ပြန်ချက်မှာပါပါတယ်။သူတို့ကအနီးအနားဘေးကင်းလုံခြုံရမှာကန့်ကန့်ခွင့်ပေးပြီးတော့အချိန်မီမကယ်တင်ဘူးဆိုရင်တော့ဘေလကဲဦးနဲ့တခြားနိုင်ငံအတော်များများစောင့်ကြည့်မှုအောက်မှာပဲနောက်ထပ်လူတွေအတော်များများသေဆုံးနိုင်ခြေရှိတယ်လို့လဲကုလသမဂ္ဂဘက်ကသတိပေးပါတယ်။တင်ပေါ်မှာပါလာသူတွေဟာရိုဂျာဒုက္ခသည်တွေဖြစ်ကြပြီးတော့သူတို့ကအများဆုံးကယ်တင်ကြဖို့ကဲဦးနဲ့အာနာဘာဒီကိုမြစ်တရဲခံထားတယ်လို့ UNICEF ပြောခွင့်ရသူဘာဘာဘိုလော့စ်က AFP သတင်းစာမျာကိုပြောပါတယ်။မြန်မာနိုင်ငံတွင်ဖိနှိပ်မှုခံကြရတဲ့မွတ်စလင်ရိုဂျာများပြားဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကတဆင့်မလေးရှားနဲ့အင်ဒိုနီးရှားကိုရေကြောင်းခီးကနေပြီးတော့ထွက်ပြေးကြဖို့နှစ်ဆင်ကြိုးပမ်းလေးရှိပါတယ်ခင်ဗျာ။